င်နီဂေါနိုင်ငံသူဖာတမာဆမ်ဘာဆမ်မိုဦးရာကိုဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အတွင်းမှုချုပ်အဖြစ်ခန့်အပ်လိုက်ပါတယ်။သူဟာပထမဦးဆုံးအမျိုးသမီးအတွင်းမှုချုပ်ဖြစ်လာပြီးဒီနေရာမှာအရင်ကဥရောပနိုင်ငံသားတွေကိုသာခန့်အပ်လေရှိတာပါ။ကမ္ဘာကုလသမဂ္ဂမှာနှစ်ပေါင်းများစွာအလုပ်လုပ်လာခဲ့တဲ့ဆမ်မိုဦးရာဟာအရင်ကအားကစားအတွေ့အကြုံမရှိသူလည်းဖြစ်ပါတယ်။အကျင့်ပြက်လာစားမှုတွေဗန္နာရေးအလွဲသုံးစားမှုတွေနဲ့နာမည်ပြည့်ရခဲ့ပြီးနောက်ပိုင်းဒီရွေးချယ်မှုကြောင့်ကမ္ဘာပြည်သူတွေရဲ့ယုံကြည်လေးစားမှုကိုပြန်ရနိုင်မှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂီနီယာအင်ဖန်တီနိုကပြောပါတယ်။သူမစီမှာအဖွဲ့တွေကိုဦးဆောင်နိုင်တဲ့အတွေ့အကြုံတွေရောအဖွဲ့အစည်းတွေတိုးတက်အောင်လုပ်မဲ့နည်းလမ်းတွေလည်းရှိပါတယ်လို့အင်ဖန်တီနိုကပြောပါတယ်။ဒါဟာ FIFA အတွက်ပိုအရေးကြီးကြောင်းနဲ့စနစ်တကျစီမံခန့်ခွဲပြီးတာဝန်သိတဲ့အဖွဲ့အစည်းတွေမှာပွင့်လင်းမြင်သာမှုတို့တောင်ဝန်ခံမှုရှိရမယ်ဆိုတာဒီကိုလည်းသူနားလည်ထားကြောင်းအင်ဖန်တီနိုကပြောပါတယ်။ဆာမိုဦးရာဟာသူ့အလုပ်တာဝန်တွေကိုဇွန်လအလယ်လောက်မှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။အရင်ဖီဘာအဖွဲ့ချုပ်အတွင်းမှုချုပ်ဖြစ်သူပြင်သစ်နိုင်ငံသားဂျေရိုမီဗယ်ကီကိုရုတ်တန့်ထဏနဲ့အပေးယူလုပ်တာတွေကဘာဖလားလက်မှတ်အယောင်းဝယ်ကိစ္စတွေမှာလွဲမှားတဲ့အစီမံခံခွဲမှုတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းသူ့ကိုယာဒူးကဖိစားခဲ့ပြီးဘောလုံးလောကကနေ12နှစ်အနားပေးခဲ့ပါတယ်။FIFA ဥက္ကဋ္ဌအဖြစ်18နှစ်ကြာလုပ်ခဲ့တဲ့ Sepp Blatter ကလည်းအဖွဲ့ချုပ်အတွင်းကြေကြေပြင်းပြင်းဖြစ်ပေါ်နေတဲ့လက်စားမှုတွေစုံစမ်းစစ်ဆေးရာတွေပေါ်ပေါက်ပြီးယာရုကနေနှုတ်ထွက်သွားပါတယ်။